မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ9ရက်တင်းလာနေညနေခင်းဗီဒီယိုစီစဉ်နေကိုမိတ်ခင်ပြောင်းစီမြို့ရဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိဖိုင်းတိုမီတာ19.25လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမဤတန်ဇမဒီညနေခင်းလို့စီစဉ်နေကိုတာဝန်ယူတက်ဆက်ပေးတော့မှာပါ
ကျမကတော့ဆုမြတ်ပါပါရှင်။ရပ်ဆိုင်ထားတဲ့အမေရိကန်အစိုးရလုပ်ငန်းတွေပြန်စနိုင်အောင်လို့အရာကြီးအသုံးစရိတ်ဥပဒေကြမ်းကိုအတည်ပြုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေစူးစမ်းနေကြပါတယ်။ကုန်သွယ်ရေးတင်းမာမှုတွေပြည်လည်စေဖို့အတွက်အမေရိကန်နဲ့တရုတ်ကုန်သွယ်ရေးတာဝန်ရှိသူတွေဘေကျင်းမှာဆွေးနွေးနေကြပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ချန်ပီယံတွင်မှာတိုင်းနာလက်နက်ကန်အဖွဲ့တွေချင်းချင်းကြမှာစီးရေးတင်းမာနေရကြောင်းဒေသခံကြေးရွာသား2000လောက်ကစီးပီးတိမ်းရှောင်နေရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဒီမိုင်းပါဒီဖန်ကြီးနယ်ဖက်ကနေပြေကြောင်းလာတဲ့ရှစ်ဆောင်တွေကျွန်တော်ဒီစဉ်းစားတဲ့25နှစ်စာပြေမှာအခုချိန်ဒီပေါ့နော်အယောက်900ဝန်းကျင်လောက်ရှိပါပြီနော်ပြောက်ရှိလာတဲ့ဘောတိုင်းတိုင်းရောတော့အတတ်နိုင်ဆုံးစေဝါကူတာမှုတွေအနေထိုင်စားထားမှုတွေကျွန်တော်တို့အတတ်နိုင်ဆုံးပြင်လို့
ရှင်ပါစစ်စဲရုံတာဝန်ကဦးညီရန်ကခုလိုပြောတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြင်ရခိုင်ပြည်နယ်အတွင်းဒေသခံတွေရဲ့လုံခြုံရေးကိုတာဝန်ယူနေတဲ့ရဲလုံခြုံရေးကိစ္စခန့်တွေကိုအလေးငိုက်ဝင်တိုက်ခံရတဲ့အပေါ်မှာတည်င်းရယူဖို့ရခိုင်ကိုရောက်နေတဲ့ကျမတို့ရဲ့ VV တည်င်းတောင်းနဲ့ဆက်သွယ်မင်းမြန်ခန့်ကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒီရှမ်းပြည်နယ်အတွင်းမှာတိုင်းဒေသနဲ့နိုင်ငံဖွဲ့ကြစီးတင်းမှမို့နောက်မူဆဲတရုတ်နယ်စပ်ကကုံတွယ်လမ်းပိတ်လိုက်တာကြောင့်ဘလို့ခက်ခဲတွေ့နေရလဲစာရတွေကိုဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရတည်င်းတွေကိုမက်ဆစ်ပြမွန်နဲ့ကိုရနိုင်တို့ကကြီးညာပေးသွားပါလိမ့်မယ်ရှင်။
အမေရိကန်မှာအစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားတာဒီကနေ့တင်းတင်းလာနေမှာ18ရက်ရှိသွားပါပြီ။တမရဒေါ်နယ်ထရမ့်ကတော့အနောက်တောင်ပိုင်းနယ်စပ်ပါတိုင်းကာမဲ့အသုံးစရိတ်အတည်ပြုပေးဖို့လွှတ်တော်ကိုဆက်လက်တောင်းဆိုနေပါတယ်။ရထားရတဲ့အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်လို့ယာယီအသုံးစရိတ်ဥပဒေကြမ်းကိုမဲခွဲအတည်ပြုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေပြင်ဆင်နေကြပါတယ်။နိုင်ငံတဲကိုတရားမဝင်နိုင်ငံပြောင်းလာသူတွေမဝင်နိုင်အောင်မက္ကဆီကိုနဲ့နယ်စပ်တခြားတိုင်းကာဖို့အသုံးစရိတ်ဒေါ်လာ5ဘီလီယံမပေးရင်ယာယီအသုံးစရိတ်ကိုလက်မှတ်ထိုးအတည်ပြုမှာမဟုတ်ဘူးလို့တမရထရမ့်ကပြောထားပါတယ်။တိုင်းကာရဲ့ကိစ္စကအကုန်ကျများလွန်ပြီးတော့ထိရောက်မှာမဟုတ်ဘူးလို့ဒီမိုကရက်အမတ်တွေကပြောပြီးတမရရဲ့တောင်းဆိုမှုကိုပယ်ချပါတယ်။အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားတဲ့အတွက်တိမ့်နဲ့ချီတဲ့ဝန်ထမ်းတွေလာစာမဲ့ခွင့်ယူထားရတယ်လို့မဖြစ်မနေအလုပ်လုပ်နေရတဲ့ဝန်ထမ်းတွေကလည်းဘယ်တော့လာစာရမယ်ဆိုတာမရေမရာဖြစ်နေတာပါ။တမရကတော့မူရည်ဆေးတွေအကျန်းဖက်သမားတွေရာဇဝတ်ဂိုင်းတွေနေဆက်ဖြတ်ပြီးဝင်မလာနိုင်အောင်လို့တရိန်ဆောက်ဖို့အတွက်ဝန်သားစွာနဲ့လာစာမယူခြင်းနဲ့ဝန်ထမ်းတွေအများကြီးရှိတယ်လို့တမရထရမ်ကတနင်္ဂနွေနေ့ကသတင်းတောက်တွေကိုပြောကြပါတယ်။သူတောင်းနေတဲ့တတိုင်းကာစရိတ်လွှတ်တော်ကအတိမပြုရင်တတိုင်းဆောင်ထိုင်ဖို့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့အထီတော်စဉ်းစားနေတယ်လို့လည်းတမရကပြောကြားခဲ့ပါတယ်
။တမရထရမ်အစိုးရကအမေရိကန်ရဲ့မဟာမိတ်ကော့စ်တိုက်ခိုက်ရေးသမားတွေကိုတူရကီတပ်ဖွဲ့တွေကပြင်းထန်တိုက်ခိုက်တာတွေမလုပ်အောင်ချိုးပန်းတဲ့အနေနဲ့အမေရိကန်မျိုးသားလူမျိုးရေးချန်ပီယံဂျွန်ဘောတန်ဟာတူရကီနိုင်ငံမှာဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။ IS တွေကိုတိုက်တဲ့နေရာမှာအကူအညီပေးနေတဲ့ကော့စ်တိုက်ခိုက်ရေးသမားတွေကိုအကောက်အွယ်ပေးဖို့ကစီးရီးယားကနေအမေရိကန်တပ်ဖွဲ့ဝင်တွေထောင်ပြန်ရုပ်သိမ်းဖို့အတွက်အခြေခံလိုအပ်ချက်တွေကတခုဖြစ်တယ်လို့မစ္စတာဘောတန်ကပြောပြီးတရားချာမှာအခုလိုတူရကီနိုင်ငံကိုတွားရောက်တာဖြစ်ပါတယ်။ကျွန်တော်တို့တက်တဲ့နေရာမှာဖြစ်အောင်တူရကီအနေနဲ့အနေဆုံးတော့အမေရိကန်နဲ့သဘောတူညီမှုမရဘဲပူးပေါင်းဆောင်ရွက်မှုမရှိဘဲစီးရီးယားတိုက်ခိုက်တာတွေလှုပ်ဆောင်လာမယ်လို့မထင်ပါဘူး။ဒါပြင်ကျွန်တော်တို့နဲ့အတူတိုက်နေတဲ့စီးရီးယားတိုက်ခန့်တပ်ဖွဲ့တွေအနေနဲ့မကြောက်စရာဘူးဆိုတော့သမရရဲ့သတ်မှတ်ချက်ကိုလည်းလှုပ်ဆောင်နိုင်လိမ့်မယ်လို့ထင်ကြောင်းမစ္စတာဘောတန်ကပြောကြားသွားပါတယ်။တူရကီကတော့ YPG လို့ခေါ်တဲ့ဆီးရီးယားကကတ်စတိုက်ခိုက်ရေးသမားတွေဟာတူရကီအရှေ့တောင်ပိုင်းမှာဆယ်စုနှစ်ပေါင်းများစွာသဘုံထနေတဲ့ကတ်အဖွဲ့ဖြစ်တဲ့ PKK ပါတီနဲ့ဆက်နွယ်မှုရှိတယ်လို့တူရကီဘက်ကသတ်မှတ်ထားတာဖြစ်ပါတယ်။ဆီးရီးယားကနေအမေရိကန်တပ်တွေပြန်ရုပ်ဖို့အချိန်သတ်မှတ်ထားခြင်းမရှိပေမဲ့ချက်ချင်းတော့ပြန်ရုပ်သိမ်းသွားမှာမဟုတ်ဘူးလို့မစ္စတာဘောတန်ကပြောကြားလိုက်ပါတယ်ခင်ဗျာ။
ကုန်သွယ်ကုန်အပြန်အလှန်ကောက်ခံရေးကိစ္စတင်းမာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားမှာပြည်လည်မှုရစေရေးအတွက်နှစ်နိုင်ငံကကုန်သွယ်ရေးဆရာကိုယ်စားလှယ်တွေဟာဘေကျင်းမြို့တော်မှာဒီကနေ့စတင်ဆွေးနွေးနေကြပါတယ်။နှစ်ရက်ကြာဆွေးနွေးပွဲကနေရလဒ်ကောင်းထွက်လာလိမ့်မယ်လို့နှစ်ဖက်လုံးကအကောင်းမြင်ပြောကြားကြပါတယ်။တရုတ်နဲ့သဘောတူညီချက်တစ်ခုရမယ်လို့ထင်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောကြားခဲ့သလိုတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလူကန်းကလည်းအပြုသဘောဆောင်ပြီးတော့အလုပ်ဖြစ်တဲ့ဆွေးနွေးမှုတွေဖြစ်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ဒေါ်လာ150ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်တရုတ်သမ္မတထရမ့်ကပြီးခဲ့တဲ့နှစ်တုန်းက25ရာခိုင်နှုန်းသွင်းကုန်ကိုတိုးကောက်ပါတယ်။တရုတ်ဘက်ကလည်းတုံ့ပြန်တဲ့အနေနဲ့ဒေါ်လာ130ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန် ောက်ခံပါတယ်။အခုလိုမျိုးကုန်သွယ်ရေးဆိုင်ရာတင်းမာမှုကိုညှိနှိုင်းဖြေရှင်းဖို့အတွက်ဇန်နဝါရီလ1ရက်နေ့ကနေပြီးတော့ရပ်ပေါင်း90ကြာသွင်းကုန်ကွန်တိုးမြင့်ကောက်ခံမှုတွေဆိုင်ထားဖို့အမေရိကန်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့သဘောတူခဲ့ကြတာဖြစ်ပါတယ်။
ကမ္ဘောနိုင်ငံမှာဒလနဲ့ဆောပိုင်းကအနာသိမ့်မှုဂျိုးပန်းခဲ့တဲ့စစ်တပ်အရာရှိတွေကတယောက်ကလွဲပြီးတော့ကျန်တဲ့သူတွေအလုံးကိုဖမ်းဆီးလိုက်ပြီးဖြစ်တယ်လို့ကမ္ဘောဆိုရပြောခွင့်ရကပြောကြားလိုက်ပါတယ်။စစ်အရာရှိ၄ယောက်ကိုဖမ်းဆီးလိုက်ပြီးတော့တယောက်ကတော့ထွက်ပြေးနေတယ်လို့ကမ္ဘောဆိုရပြောခွင့်ရဂိုင်ဘာထရန်မပန်ဂူကပြောပါတယ်။အဲဒီစစ်အရာရှိတွေဟာမြို့တော်လီဘယ်ဗဲလ်မှာရှိတဲ့ကမ္ဘောဆိုရပိုင်းရေဒီယိုတန်လွင်ယုံကိုတင်ယူခဲ့ကြပြီးတော့သူတို့အနေနဲ့မြို့သားပြန်လည်တည်ဆောက်ရေးကောင်စီကိုတီထောင်သွားကျင်တယ်ဆိုပြီးတော့ကြေညာခဲ့တာပါ။မော်ကိုနိုင်ငံကနိုင်ငံမှာဆေးရုံမော်ကိုနိုင်ငံကဆေးရုံမှာဆေးကုသမှုခံယူနေတဲ့သမ္မတအလီဘွန်ကိုမော်ကိုဆေးရုံကနေတဆင့်တိုင်းပြည်ကိုရေဒီယိုကနေမိန့်ခေါ်ပြောကြားစဉ်အတွင်းမှာသမ္မတအနေနဲ့သူ့ရဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်နိုင်မှာတော့မလားဆိုပြီးတော့သူတို့အနေနဲ့တန်ကြာပို့ပြီးတော့ရှိခဲ့တယ်လို့အာနာသိအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ကယ်လီအွန်ဒိုအိုဘီယန်ကပြောပါတယ်မကြသေးခင်ကလေဖြတ်ဝင်တာခံစားခဲ့ရပြီးတော့မော်ကိုမှာတော့ပြီးတော့ဆေးရုံကုသမှုခံယူနေတဲ့သမရဟာအခုခါမှာယောဂတတပျောက်ခင်းလာနေပြီးတော့မော်ရိုကိုနိုင်ငံမှာတော့ဆက်ပြီးတော့ရှိနေသေးတာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1068ညစိုင်းတိုမီတာ19 kHz 15569နဲ့ဒိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လင်းပြနေပါတယ်ခင်ဗျာ
။ဒီနေ့လာနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ထိုင်းနိုင်ငံမှာခရီးတစ်ထောင်နားပြီးတော့ Australia နိုင်ငံကိုထွက်ပြေးခိုလှုံမှုကြိုးစားတဲ့ Saudi Arabia လူမျိုးအမျိုးသမီးငယ်ကိုအတင်းအကျပ် Saudi Arabia နိုင်ငံကိုပြန်ပို့မှာမဟုတ်ဘူးလို့ထိုင်းလူဝင်မှုကြီးကြပ်ရေးရပ်တက်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အသက်18နှစ်အရွယ်ရာဟဖ်မိုဟာမက်အကွင်းဆိုတဲ့အမျိုးသမီးငယ်ဟာမိသားစုနဲ့အတူအပန်းဖြေခရီးထွက်နေစဉ်ကူဝိတ်နိုင်ငံကနေပြီးတော့စနေနေ့ညတုန်းကဘန်ကောက်မြို့တူဝနဘူမိလေစိတ်ကိုရောက်လာတာဖြစ်ပါတယ်။လေစိတ်ဟိုတယ်အခန်းထဲမှာအပြင်လူတွေမဝင်နိုင်အောင်အတားအဆီးတွေလုပ်ပြီးတော့ပုန်းခိုနေတဲ့အဲ့ဒီမိန်းကလေးကသူ့ကိုကုလသမဂ္ဂတာဝန်ရှိသူတယောက်ယောက်နဲ့ပေးတွေ့ဖို့အတွက်တွေ့တဲ့လူမှုကွန်ရက်ကနေအချိန်ချင်းရုပ်သံတွေတင်ပြီးတော့တောင်းဆိုခဲ့တာပါ။ရာဟဖ်မိုဟာမက်ကိုအကွင်းကိုကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ခွင့်ပေးမယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးရပ်တက်ဖွဲ့အကြီးအကဲဗိုလ်မှူးကြီးဆူရာရှက်ဟက်ဘရန်ကဒီကနေ့တင်းလာနေမှာပြောကြပါတယ်။အဲ့မိန်းကလေးကဒီသူ့ရဲ့မိသားစုဟာတင်းချက်လွန်ပြီးတော့သပင်ညှက်မိတဲ့အတွက်သူ6လကြောင်အခန်းထဲမှာပိတ်ထားခံရတဲ့အကြောင်းသူ့ကိုဆော်ဒီကိုပြန်ပို့မယ်ဆိုရင်ထောင်ကနေလွတ်တာနဲ့သူ့ကိုတတ်မှတရားရဂိုင်းနှုံးတေချာကြောင်တွစ်တာပေါ်မှာပြောကြားခဲ့ပါတယ်။သူ့အနေနဲ့အသက်ရှင်နေထိုင်လို့ရလို့ပုန်းခိုနေတဲ့ဘန်ကောက်လေးစိတ်ဟိုတယ်အခန်းထဲကနေလည်းပြောပါတယ်။သူ့စီမှာဒီခီးသွွာလာခွင့်အထောက်အထားစာရွက်စာတမ်းမရှိသလိုငွေကြေးလည်းမပါတဲ့အတွက်ထိုင်းအနာပိုင်တွေကထိုင်းနိုင်ငံထဲဝင်ခွင့်ငြင်းဆန်ခဲ့ပါတယ်။မိန်းကလေးကတော့သူ့ရဲ့ passport ကို Saudi Arabia နဲ့ Kuwait တာဝန်ရှိသူတွေကသူ့ထိုင်းကိုရောက်လာတဲ့အချိန်မှာတင်စီသွားတယ်လို့ပြောပါတယ
်။ Saudi Arabia နိုင်ငံမှာအမျိုးသားတွေအနေနဲ့သူတို့ရဲ့ဇနီးတွေကိုအစီမပေးဘဲကွာရှင်းပြတ်ဆဲလို့ရနိုင်တော့မှမဟုတ်ပါဘူး။တရားရုံးတွေအနေနဲ့မနေ့တနင်္ဂနွေနေ့ကစတင်ပြီးတော့ဒီအိမ်တော်ကြီးကွာရှင်းပြတ်ဆဲတာနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေကိုတယ်လီဖုန်းကနေတဆင့် text message စာတို့လေးတွေမဖြစ်မနေပေးပို့သွားမှာဖြစ်ပါတယ်။ဒီမိန်းကစော်ဒီအမျိုးသားတွေအနေနဲ့သူတို့ရဲ့ဇနီးတွေကိုမယားစိထောက်ပံ့ကြည့်လို့အမျိုးသမီးတွေရထင်းတဲ့အခွင့်အရေးကိုမပေးကြတာကြောင့်ဇနီးတွေကိုအတိမပေးဘဲအိမ်တော်ရေးကွာရှင်းပြက်ဆဲနေတာတွေကိုအဆုံးသတ်ဖို့ရည်ရွယ်တာဖြစ်ပါတယ်။အမျိုးသမီးတွေအနေနဲ့သူတို့ရဲ့အိမ်တော်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ပြောင်းလဲရှိရဆိုရင်သူတို့ကိုတယ်လီဖုန်းကနေတဆင့်စာတို့လေးတွေပို့ပြီးအကြောင်းကြားသွားမှာဖြစ်တယ်လို့ကြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ညင်ညာချက်မှာပြောထားပါတယ်။အဲ့ဒီညင်ညာချက်ကိုတော့စော်ဒီအစိုးရပိုင်းBaria သတင်း agency နဲ့တခြား Saudi သတင်းမီဒီယာတွေကထုတ်လွှင့်ခဲ့တာပါ။ Saudi နိုင်ငံမှာရှိတဲ့အမျိုးသမီးတွေအနေနဲ့သူတို့ရဲ့အိမ်တော်ရေးကွာရှင်းပြတ်ဆဲကြောင်းနဲ့သက်ဆိုင်တဲ့စာရွက်စာတမ်းတွေကိုတရားရေးဝန်ကြီးဌာနအင်တာနက်ဆောင်မျက်နှာကနေတဆင့်ကြည့်နိုင်မှာဖြစ်တယ်လို့လည်းဒီညင်ညာချက်ထဲမှာပြောထားပါတယ်။အရပ်နိုင်ငံအတော်များများမှာတော့အမျိုးသားတွေအနေနဲ့သူတို့ရဲ့ဇနီးတွေကိုကွာရှင်းခြင်းအတိမပေးဘဲဒီတိုင်းကွာရှင်းလိုက်လို့ရတယ်လို့ Equality Now လူခွင့်အဖွဲ့က Suad Abu Deya ကရိုက်တာသတင်းဌာနကိုပြောပါတယ်။ဇော်ယူနိုင်ငံကအခုလိုလှုပ်လိုက်တဲ့အတွက်အမျိုးသမီးအနေနဲ့အနေဆုံးတော့သူတို့အိမ်တော်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အဲ့ဒီအမျိုးသားနဲ့တရားဝင်ဆက်ပြီးတော့ပေါင်းသင်းနေထိုင်လားဒါမှမဟုတ်ကွာရှင်းလိုက်ပြီလားဆိုတာကိုသိနိုင်မှာဖြစ်ပြီးတော့ဒါဟာမှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်တယ်လို့လည်းသူကဆက်ပြီးတော့ပြောပါတယ်ခင်ဗျာ။
American ပြည်ထောင်စု Los Angeles မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့ဒီ86ကြိမ်မြောက် Golden Globes ဆုပေးပွဲမှာအကောင်းဆုံး Drama ရုပ်ရှင်ဇာတ်ကားဆုကို Bohemian Rhapsody ရုပ်ရှင်ကားကရရှိသွားပါတယ်။1980ပြည့်နှစ်ပိုင်းတွေကစလို့ဒီကနေ့အထိနာမည်ကျော်နေတဲ့ British Rock Guitar အဖွဲ့ Queen အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်။ Drama ရုပ်ရှင်ကားအတွက်အကောင်းဆုံးမင်းသားဆုကလည်း Queen Guitarအဖွဲ့ရဲ့ပင်နိုင်အဆိုတော် Freddie Mercury လို့တရုတ်ဆောင်ခဲ့တဲ့ Rami Malek ကရရှိသွားပါတယ်။အကောင်းဆုံးမင်းသမီးဆုကတော့ The Wife ရုပ်ရှင်ကားမှတရုတ်ဆောင်တဲ့ Glenn Close ကရရှိပါတယ်။မင်းသား Bradley Cooper နဲ့ဒီအဆိုတော် Lady Gaga တရုတ်ဆောင်တဲ့ A Star Is Born ရုပ်ရှင်ကအကောင်းဆုံးမင်းသားမင်းသမီး Director ဇာတ်ကားဆုတွေရမယ်လို့ခန့်မှန်းချက်တွေထွက်ခဲ့ပေမဲ့မရခဲ့ပါဘူး။ဟာတာဒါမှမဟုတ်ဂီတအသားပေး Musical Film အတွက်အကောင်းဆုံးရုပ်ရှင်ဆုကိုတော့Greenbrook ရုပ်ရှင်ကရရှိပါတယ်အမေရိကန်မှာလူပြူလူမဲခွဲခြားတဲ့1960ပြည့်နှစ်ပိုင်းကအခြေအနေကိုကြော်ရွခံပြီးတော့တောင်ပိုင်းမျိုးတွေကိုလှည့်လည်ဖျော်ဖြေတဲ့ African American ဆန္ဒရဆရာနဲ့သူ့ရဲ့လူပြူရင်မောင်းတို့အကြောင်းရိုက်ကူးထားတဲ့ရုပ်ရှင်ဖြစ်ပါတယ်အာရှတရုတ်ဆောင်တွေအဓိကတရုတ်ဆောင်ကြတဲ့ Crazy Rich Asians ရုပ်ရှင်ကဒီကဏ္ဍမှာစကားတင်ရွေးခံခဲ့ရပေမဲ့ဆုမရခဲ့ပါဘူး Golden Globes အဓိကဇာတ်ကောင်မင်းသမီးဆုတွေအတွက်စကားတင်ရွေးခါရသူတွေထဲမှာဒီ Crazy Rich Asian ရုပ်ရှင်တွေကမင်းသမီး Constance Wu ပါဝင်ခဲ့ပြီးတော့ဒါဟာ44နှစ်အတွင်းမှာပထမဆုံးအာရှအမျိုးသမီးတစ်ယောက်စကားတင်ရွေးခါရတာလည်းဖြစ်ပါတယ်။2019ခုနှစ် Golden Globes မှာအကောင်းဆုံး Director ဆုကိုတော့ Roma ရုပ်ရှင်ကိုရိုက်ကူးတဲ့ Alfonso Cuarón ကရရှိသွားပါတယ်။ Hollywood ရုပ်ရှင်လောကမှာလူပြူတွေသာလှောင်းမိုးနေတာမဟုတ်ပဲလူမျိုးအသားအရောင်မျိုးစုံပို့ပြီးတော့နေရာရလာဖို့နဲ့တရုတ်ဆောင်အမျိုးသမီးတွေကလည်းတရုတ်ဆောင်အမျိုးသားတွေတန်းတူပို့ပြီးတော့အသိအမှတ်ပြုခံရရေးအတွက်ဆုရရှိသူတချို့ကဒီဆုလက်ခံမိန့်ခွန်းမှာထည့်သွင်းပြောကြားတိုက်တွန်းသွားကြပါတယ်။
အရစောပေါင်းများပြည်ထောင်စုယူရီးနိုင်ငံမှာကျင်းပနေတဲ့အာရှဖလားဘောလုံးပွဲမှာတော့လက်ရှိချန်ပီယံအอสတြေးလျတင်းဟာအပွင့်ပွဲစဉ်မှာရှုံးနေတော့ပါတယ်။ဒီနေ့ကနေ့ကကစားတဲ့အอสတြေးလျနဲ့ဂျော်ဒန်ပွဲစဉ်မှာဂျော်ဒန်တင်းကအอสတြေးလျကိုမမျှော်လင့်မဲနဲ့တကူကုန်းမရှိနဲ့နိုင်သွားတာပါ။အอสတြေးလျတင်းဟာပွဲစဉ်တစ်လျှောက်မှာဘောလုံးပိုင်ဆိုင်မှုအသာနဲ့ဂျော်ဒန်တင်းကိုဖိကစားခဲ့ပေမဲ့လည်းဂိုးမသွင်းနိုင်တာကြောင့်ပွဲဥဒ္ဒါမှာအရှုံးနဲ့ရင်ဆိုင်လိုက်ရပါတယ်။မနေ့ကကစားတဲ့ချန်ပီယံနေ့မှာတော့အိန္ဒိယတင်းကအရှိတောင်အာရှကနာမည်ကြီးထိုင်းတင်းကို၄ဂိုးလိုနဲ့နိုင်သွားပါတယ်။ဆီးရီးယားနဲ့ပါလက်စတိုင်းနဲ့ပွဲမှာတော့နောက်ဘက်ဂုံးရှိတီကြာသွားပါတယ်ကျွန်တော်တို့အခုသတင်းကြေညာနေချိန်မှာတော့တရုတ်နဲ့ကာဂျစ္စတန်အတင်းကိုကစားနေပြီးတော့တကိုးစီတီဖြစ်နေပါတယ်ပထမပိုင်းမှာကာဂျစ္စတန်အတင်းကဂိုးရင်သွင်းခဲ့ပြီးတော့ဒုတိယပိုင်းအစမှာပဲတရုတ်အတင်းကခြေပါကိုပြန်ရခဲ့တာပါဒီကနေ့ချန်တဲ့ပွဲစဉ်တွေဖြစ်နေတောင်ကိုရီးယားနဲ့ဖိလစ်ပိုင်အီရန်နဲ့ယေမန်တို့ကစားကြဖို့ရှိနေပါတယ်ခင်ဗျာ
မဆူမြေမွန်နယ်ကွေးနိုင်လောက်ကသတင်းတွေကိုကြီးညာပေးခဲ့ကြပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်လုံးကျွေးကင်းစခဲတိုက်ခိုက်ခံမှုနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးချင်ပါသေးတယ်ရခိုင်ပြည်နယ်တွင်ဒေသခံတွေရဲ့လုံခြုံရေးကိုတာဝန်ယူနေတဲ့ရဲလုံခြုံရေးကိစ္စခန်းတွေကိုအလင်းငိုင်ဝင်တိုက်တာတွေကတော့နောက်ကျောကိုဓာတ်နဲ့ထိုးတဲ့လုပ်ရအဖြစ်ပြောဆိုခဲ့ပြီးတော့ဒီဖြစ်နဲ့ပတ်သက်ပြီးတော့နောက်ထပ်ဓာတ်မျိုးမကြုံရအောင်လှုပ်တင်လှုပ်ထွက်တာတွေကိုလှုပ်တော့မှဖြစ်တယ်ဆိုပြီးတော့ရဲချုပ်ကပြောဆိုသွားပါတယ်လူလေရင်းတွေကတိုက်ခိုက်ခံရတဲ့ရဲကင်းစခန်း၄ခုတည်းကနှစ်ခုကိုရခိုင်ကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံရုံးဒုဝန်ကြီးနဲ့အတူတရင်သမားတွေကိုယ်တိုင်တွားရောက်လေ့လာခွင့်ရခဲ့ပါတယ်။ဒီကနေ့ခီးစဉ်နဲ့ပတ်သက်ပြီးတော့ရခိုင်ကိုရောက်ရှိနေတဲ့ကျမတို့ VOA ဝိုင်းတော်သားကုကျော်သိန်းကိုမဆုမွန်ကဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကခုလိုစပြောရှင်းပြပါတယ်
ဟုတ်ကဲ့ပါကျွန်တော်တို့ဒီကနေ့မှာတော့ဒီမြန်မာပိုင်းကလေးကစစ်တွေကနေထွက်ပြီးတော့ပထမဦးဆုံးကျွန်တော်တို့ဒီမောင်းတော်ဆေးရုံမှာတက်ရောက်ပြီးတော့စစ်ကူတော်မှုခံယူနေတဲ့တန်ရာရရတဖွဲ့ဝင်6ဦးကိုနိုင်ငံတော်အတိုင်ငယ်ရုံးဝန်ကြီးဌာနဒုတိယဝန်ကြီးနဲ့ရဲချုပ်တို့ကတွားရောက်ကြည့်ရှုပြီးတော့အပြေစကားပြောအခုနီးပေးပေါ်လေအရေးကိုအရင်ဆုံးကျွန်တော်တို့ရောက်ပါတယ်အရေးကနေပြီးတော့မောင်းနှောင်းခံဦးချုပ်ရည်မှုရုံးမှာတာဝန်ရှိတဲ့လူတွေကသူတို့ရဲတပ်ဖွဲ့ဝင်တွေအတွက်အခုနီးထောက်ပံ့နေပြီးတဲ့ကိစ္စနဲ့နောက်ဒီအမှတ်၁နေသားဆောင်ရဲကုတ်ကဲမှုအဖွဲ့မှုရုံးအဖွဲ့မှုနေမှုစုမြင့်တို့ကကျွန်တော်တို့မီဒီယာအဖွဲ့ကိုကျစ်စင်နဲ့ပတ်သက်လို့ရှင်းလင်းပြောဆိုတာအိန္ဒိယဖွဲ့ပြည်ထောင်တာတချို့ကိုမိမျက်နှာကိုဖြည့်ဆူတာတွေလုပ်ပြီးပါတယ်။အဲဒီကနေပြီးတော့ကျွန်တော်တို့တပ်မတော်ရဟယင်တွေနဲ့ဒီတိုက်ခိုက်ခံရတဲ့စခန်း၄ခုအဲဒီစခန်း၄ခုတည်းကကတိလာဆိုတဲ့စခန်းနဲ့ဂုတ်ပီဆိုတဲ့စခန်းတွေကိုကျွန်တော်တို့လိုက်ပို့ပါတယ်။အဲဒီစခန်းတွေကိုကျွန်တော်တို့လည်းလည်းကြည့်ရှုပြီးတော့စခန်းတော်ဝင်ခံနေနဲ့လည်းကျွန်တော်တို့စကားပြောခွင့်ရခဲ့ပါတယ်။အဲဒီကအပြန်မှာတော့ကျွန်တော်တို့မူကြီးတော်မှာဒီဒူဒီတော်နေသားဆောင်ရတခွဲခမရဲမှာပေါ့တိုက်ခိုက်မှုဖြစ်စဉ်အတွင်းမှာကြာဆုံးတရားရသွားတဲ့မိသားစုဝင်တွေကိုတာဝန်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးနဲ့ရဲချုပ်တို့က အဘိစကားပြောဆိုတဲ့အစီအစဉ်ကိုကျွန်တော်တို့တွားရောက်တည်ရှိပြင်ယူခွင့်ရပါတယ်ခင်ဗျ။
ရှင်းလင်းပြတာတဲ့အထက်မှာပေါ့နော်ရဲမှုကြုံမြင့်တိုးပြောတဲ့အထက်မှာပေါ့ဘာများအရေးကြီးတဲ့အချက်တွေကိုရှင်းလင်းပြောကြတာကိုသိခဲ့ရပါလိမ့်ရှင်
အဓိကလို့ပြောရမယ့်အချက်တွေကတော့ဒီရဲကင်းစခန်းတွေဒီအကြံဖက်အဖွဲ့လို့သတ်မှတ်ထားတဲ့အာစာအဖွဲ့ရဲ့ဂျန်ကနေပြီးတော့ဒေသခံတွေကိုဒေသခံတခိုင်မျိုးတွေကိုအကာအကွယ်ပေးဖို့အတွက်ဒီရဲကင်းစခန်းတွေမှာရတဖို့ဝင်ပြီးတာဝန်ထမ်းဆောင်နေတာဖြစ်တယ်။အဲ့ဒါကိုဒီတခိုင်မျိုးတွေလက်နက်ကန်ဖော်တဲ့ဖြစ်တဲ့ EE ကနေပြီးတော့ဒီရဲကင်းစခန်းတွေကိုဝင်တိုက်တာဟာဟလာနောက်ကျောကိုဓာတ်နဲ့ထိုးရဲဆိုတဲ့စကားပါဒီကလေးချက်ဒီကလည်းပဲဒီစကားကူပဲတောင်ရှိတဲ့လူပြောထားတာရှိပါတယ်သူတို့လူမျိုးကိုအကောက်ကိုပေးနေတဲ့တပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တဲ့အတွက်ဒါကိုနောက်ကျောဓာတ်နဲ့ထိုးရဲဆိုတဲ့စကားကိုတုံးပြီးတော့ဖော်ပြပြောဆိုတာဖြစ်ပါတယ
်ဟုတ်ကဲ့ပါရှင်အဲ့တော့ဒီပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့ကအတိုက်ခိုက်ခံရတဲ့စခန်း၄ခုတည်းကနှစ်ခုကိုကိုကျော်ကျော်သိန်းတို့ကကိုယ်တိုင်သွားပြီးတော့လေးလာခွင့်ရခဲ့တယ်ဆိုတော့အဲ့ဒီအတိုက်ခံခဲ့ရတဲ့စခန်းနှစ်ခုထဲမှာတွေ့ခဲ့ရတာကြားခဲ့ရတာမြင်ခဲ့ရတာတွေလည်းပြန်ပြီးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါကျွန်တော်တို့ပထမဦးဆုံးပတိလစခန်းကိုရောက်ပါတယ်။အရင်ကနေမှတစင်ဂုတ်ပီစခန်းကိုရောက်ပါတယ်။အဲ့ဒီစခန်းနှစ်ခုလုံးမှာဒီလက်နဲ့ကြီးနဲ့အပြစ်ခံထားရတာတွေဒါကလက်နဲ့ငယ်နဲ့အပြစ်မှန်ထားတာတွေအဲ့ဒါတွေကိုကျွန်တော်တို့မြင်ပြရပါတယ်။ဒီတဲ့အခါကျတော့ဒီအဖွဲ့ဘယ်ကနေပြီးတော့တက်လာတယ်ဘယ်လမ်းကြောင်းမှာတက်လာတယ်ဘယ်နေရာကနေအနာနေရာယူပြီးတော့ပြစ်ခတ်တယ်စသဖြင့်အဲ့ဒီမြေပြင်အချင်းချင်းတွေကိုလည်းပဲကျွန်တော်တို့မျက်စိထဲမှာပုံပေါ်လာအောင်နေကွန်းများဝင်ရခဲ့ပါတယ်ခုနကတော့ရမှုတို့မြင်တို့ပြောတဲ့စကားလိုပါပဲသူတို့လူမျိုးကကိုသိနေတဲ့တပ်ဖွဲ့ဝင်တွေကိုတိုက်ခတ်တာဖြစ်တဲ့အတွက်အဲ့ဒီစခန်းတွေမှာရှိတဲ့စခန်းတော်ဝင်တွေကလည်းပဲဒါဟာနောက်ကျောထားနေထူရဲ့လူရဲ့ခြေတို့ယူဆသတ်မှတ်ပြီးတော့ပြောပါတယ်ကျွန်တော်တို့စခန်းထဲမှာတော်ဝင်ကြနေတဲ့တခြားတပ်ဖွဲ့ဝင်တချို့ကလည်းမြန်မာနိုင်ငံအခါမှာအဲ့ဒီတပ်ဖွဲ့ဝင်တချို့ကလည်းအဲ့ဒီအယူအဆသဘောထားအတိုင်းပဲပြောကြတာတွေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အဲ့တော့ကိုကျော်ကျော်သိန်းတို့ကအခုဒီရခိုင်ပြည်နယ်ခီးစဉ်ကနိုင်ငံတော်တိုင်ပင်ခံရုံးကဒုတိယဝန်ကြီးကိုယ်တိုင်လိုက်ပြီးတော့မှလေ့လာတယ်ဒီဖြစ်တဲ့နေရာတွေလည်းတွားတယ်ဆိုတော့အဲ့ဒီပုံမှာဒီဒုဝန်ကြီးဘက်ကပေါ့နော်ဒါနဲ့ပတ်သက်ပြီးဘာများပြောဆိုတာမျိုးရောရှိပါလဲရှင
်ဟုတ်ကဲ့ပါဒုဝန်ကြီးကဒီကျွန်တော်တို့ဘူဒီတောင်မှာကျဆုံးတန်ရာရတော့တဲ့ဖုန်းဝင်ရင်ဒီတောက်စုမျိုးပြစ်ဆုံးပြီးတော့အပိစကားပြောကြတာမှာတော့သူကဒီစကားတွေကိုဒီလုံလုံကြီးပို့ပြီးတော့ခိုင်ခန့်အောင်လုပ်သွားဘူးဆိုပြီးတော့ပြောတာရှိပါတယ်။ပြီးရခါမှလည်းပဲကျဆုံးတန်ရာသူတွေရဲ့မိသားစုဝင်တွေကိုဒီအပိစကားပြောပြီးတော့အခုကြီးပြီးသွားမယ်။အားမငယ်ကြဘူးဆိုတဲ့စကားမျိုးသူဝင်ကြီးကပြောပါရမယ်ဆိုမျိုး။တတိခန္ဓာမှာပါပဲဒီရဲကျုပ်ကလည်းပဲဒီပြည်နယ်ပတ်သက်ပြီးတော့သူတို့အနေနဲ့ဒီအတိုင်းထိုင်ကြည့်နေမှာမဟုတ်ဘူး။နောက်ထပ်ဒါမျိုးထပ်ဖြစ်အောင်လည်းလုပ်သွားမယ်ပြင်ဆင်သွားမယ်လုတ်တဲ့လုတ်ထိုက်တာကိုလုတ်သွားမယ်ဆိုပြီးတော့ရဲချုပ်ကပြောသွားပါတယ်မဆုမူ
ရခိုင်ကိုရောင်းနေတဲ့ကျမတို့ရဲ့ view rewind တော့ဒါကိုကျော်တဲ့ကိုဆက်သွယ်မိနေတာဖြစ်ပါတယ်ဒေါက်တာရှင်များရှင်ခုခါမှာတော့အင်္ဂါနေ့ညအတိုင်းလေးလိုက်စီမှာဗားရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်အောင်ပ
ါရရှိမှာကရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မြို့နယ်ထဲမှာရှိတဲ့ရဲကင်းစခန်း၄ခုကိုအေးရခိုင်လက်နက်ကိုင်ဖွဲ့တခုကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်၃ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာမှုရှိခဲ့ပါတယ်။ပရိပခရီနဲ့တင်းမာနေတဲ့ရခိုင်ပြည်နယ်နောက်နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်မှာအခုလိုမျိုးဖြစ်ရကြောင်းမလို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနိုင်ငံရေးလုပ်ငန်းတွေပေါ်မှာဘလောက်ထိရိုက်ခတ်လာနိုင်ပါသလဲ။တရားမှုတွေဘလောက်ထိရှိနိုင်ပါသလဲ။လာမယ့်အင်္ဂါနေ့ညတိုင်းလေးလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးတော့ဖို့ရှိပါတယ်။view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားမယ်ဆိုလို့ရှိရင် daily live season လွှင့်ထုတ်တဲ့ချိန်မှာခေါ်ယူมาဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အယူဆကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာ view daily live season မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
သတ္တရှင်တွေနဲ့အင်္ဂါနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိများလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။ခုထာမှာတော့ရှမ်းပြည်မှာတိုင်းဒေသနဲ့ကိုင်းချင်းချင်းတိုက်စစ်ရေးတွေတင်းမာနေမှုကြောင့်လည်းပတ်သက်ပြီးတော့တင်ဆက်ပေးချင်ပါသေးတယ်။ရှမ်းပြည်နယ်အတွင်းမှာတိုင်းဒေသနဲ့ကိုင်းအဖွဲ့တွေချင်းချင်းကြားမှာစစ်ရေးတင်းမာနေမှုတွေကြောင့်ဒေသခံကြေးရွာသား2000လောက်ကဆွေးပြေးတိမ်းရှောင်နေရပါသေးတယ်။ပအိုးလက်နက်ကိုင်းအဖွဲ့ PNLO နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်မ mind bandy dark and I allow got UWSC, what up way, Nany Rema, Dingshan the Adalo, Shanta Poetin in that I pray it down there, the bomb unirema, Sibisha, Tony Chibu, down the Nizhi Bari, Bizongura, Tiny Site, view him in my mind, then down like going at the name people Tawarishin.
Okay, well. Shamina Tambai, Mind by Munema, BNLU, O Mura Lumia Yipojone, as he has said, Tambai Shami Tapoja, Taipo Chipwa Muja, San Lumiku Chabi, Niagani, Saint Shang Lare, Poo Tukate, Naya Kango, Juru Essay, Watapoegani, Niachata Pidelu, Pimasa San Yun Tawanka, Uni Ranga, View Ego Piovare,
the Mind by Bangi and Pegani, Sibian Lara Sisham, the General Business, and the Tangani, Fabima, Kuchin Dibon, a young Naya Winja Lashiba, you know.
ยาชีลันเนี่ยบ่ตะนิดาอยู่เราอาตมาเองซ้อมชื่อว่ากูดามุเป็นตะนิดาสาธรรมุเดี๋ยวเราอาตมาเองซ้อมเปลี่ยนเป็นธรรมดาสิบบาทแล้วแต่เราที่ใครลงมือเนี่ยมาทั้งติงซ่าจีวามาจนเราทุกที่ใครพูดจะสนับมาเลยนะไม่บ้านมือเนี่ยด้วยลองชูยาไม่ปูยาปั่นปียากาจีวากาเลยฮะที่เสมาลากุ้งไปแล้วมาพี่บอกแค่เนี่ยปูเรื่องนั้นกันพ่อเนี่ยตอนบ้านชามีเรื่องนั้นกันนะพ่อจะสี่ปีที่ประกาศจ้าที่เสมาเนี่ยสั่งงานยังไงกันเลยคนนี้ที่ทวี Mura Lumia Yopojo, Bolomus and Comedy Way, Pumu Kuminzanga Kulu Piovare.
The Petita Kai, Nasadolo, Doria, Digaros, yes, Tataria, Saint Tarabono, Saint Chono, Yavaria, Labrin, Manino, and you have yet Bolivia Chicabono.
Puyagari, Niagani, Tensha, Niaraha. I see a Saja, Changa Mujalo, be an Ellie Suswecha, Mumanja. I see a Sapiokuya, Pumuji, Sanguza, Yensuare.
มันอาจจะมาแล้วนะตามที่จะมาก็ตัวอย่างอะไรก็ช่วยนะแล้วไปใช้ผู้ที่สอนในการเรียนเรื่องอะไรด้วยมาส่วนนี้แล้วมีการตัดสินว่าเราที่ควรเราปฏิบัติเชิงเข้าระดับเรียนมาเลยอย่างนี้ใช่ไหมเนี่ยมีอะไรที่บอกมีอะไรด้วยสองวันใช่ไหมแต่พอ
อ่าตนาขั้นจาระติบาอยู่อาสีเอเอเนี่ยสติดีจ้ะยาดาเราปานันติบาอยู่คือตอนที่มาพี่รู้จ้ะอาสีเอเซ่เบกะรอไต้ปวยพี่บัวจ้ะอติมีอยู่ในทีวีแม้อดีตดีดาไปมาชั้นตะปวยน่ะพวยลุชานี่ดากูรออติปิ้วเปียวสู่ว่าเด้ชั้นมีเนี่ยเหมี่ยวปายติบอมอยู่เนี่ยด้วยชั้นละนักกันพวยน่ะพวยจ้ะไต้ปวยจ้ะเสี่ยวท่องเลียจ้ะยาชินี่เด้อลูกติบอมอยู่เนี่ยเนซีมะจ้ากุญญีไปเยพวยตาวันคันกูมิ้วก็เปียวว่าเด้ไต้จังละอีพ้องจ้างนี ตาลงยาบ่เนาะจังว่าน้ำมันลงกงส่งยาไอ้ยาเดียนี่จะมาสลายจ้าเลยเสียงยาดาริฮะที่บอมยูพงศ์จีจังใต้กู้คุมาคุลุงนี่จ้าระพี่นี่ยังยิงกูมาพยานในที่เรื่องนี้มาชินีบาร์เลยที่เส้นบ้านนั้นเฮียนี่กันเนี่ยนั่งไงยันที่ที่บอมยูเนี่ยด้วยฉันทำเพื่อนพ่อจ้าใต้บอมพี่บอมมูจ้าอย่าบอกเสียงยาลุยท่านเฮียจ้าเนี่ยส่งความเฮียเดี๋ยวกูแล้วทำก็ลุยจ้าสานะมูกูยิบยิ้มเสียงยาหนีนายยิ่งยูอันอุชากันเนี่ยเตรียมทุกอย่างทาร์เล ကျွန်တော်တို့ကမန်ဆန်ရှမ်းမြေတပ်ဖွဲ့နဲ့တမ်းဘလောင်တပ်ဖွဲ့တို့ကြားတိုက်ပွဲကြောင့်မန်ဆန်ဖုန်ကြီးကျောင်းမှာစစ်ဘေးခုံလုံးနေရတဲ့နန်ငူနန်ဟန်နောင်အော်ရွာကရွာသားလေးရာကျော်ဟာဒေသတွင်းချင်းနေငိမ့်တက်လို့မနေ့ကနေရရင်ကိုပြန်သွားခဲ့ပြီလို့မန်ဆန်စစ်ဆောင်ကူညီရေးဖွဲ့ဝင်တွေကပြောပါတယ်လက်ရှိရှမ်းမြေနယ်အတွင်းမှာမြန်မာတပ်မတော်နဲ့တိုင်းဒေသနဲ့နိုင်ငံဖွ ဒီပြည်ရဲ့ဂျန်နဝါရီလ၄ရက်နေ့ကအတိုက်ခိုက်ခံရတဲ့စခန်းလေးရှမ်းမြင်းနယ်ကမ်းပိုင်းမိုင်ပန်မြို့နယ်မှာပြည်အန်အယ်လူပို့မြူရာလူမျိုးရေးဖွဲ့ချုပ်ကတမဟာဦးဆုံးသူတို့ရဲ့အဓိကတော့ကြေးရွာသားတွေကလည်းစစ်ဘေးရှောင်ဖြစ်နေရကနေတိမ်းရှောင်နေရဆဲဖြစ်ပါတယ်ခင်ဗျာ
ထိုင်ကွင်းတည်င်းပြပူထားတာဖြစ်ပါတယ်ခုဒီခါမှာတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ကိတ်ပေးလိုက်ရတာကြောင့်မြန်မာဘက်ကဆုံးရှုံးမှုတွေရှိနေတဲ့တဲ့တင်ကိုတင်ဆက်ပေးချင်ပါတယ်မြန်မာတရုတ်နယ်စပ်မူဆယ်150,000ကုန်သွယ်ရေးကိတ်ကိုလုံခြုံရေးကြောင့်ဆိုပြီးတော့မြန်မာဘက်ချင်းပေးလိုက်တာကအခုဆိုရင်ဆက်နေရရှိသွားပြီဖြစ်တဲ့ဖြစ်တာကြောင့်ဒီမြန်မာဘက်ကနေပြီးတော့ဒေါ်လာတန်တ ဒီနှစ်နိုင်ငံအစိုးရအကြမ်းမှာကုန်သွယ်သဘောတူညီချက်အရဒီရုံးဝင်ကုန်သွယ်စခန်းတစ်ခုဖြစ်လာဖို့မြန်မာကုန်သွယ်ဘက်ကလှူလာနေကြတာပါဒီအတွက်လည်းအစိုးရအကြမ်းညှိနှိုင်းမှုတွေလျော့ရှိနေတယ်ဆိုပြီးတော့သိရပါတယ်ပြည်စုံကို VOA မြန်မာဝိုင်းတင်ဆက်ကူစက်ချက်ကရန်ကုန်ကနေတင်ပြပို့ထားပါတယ်ရှင်
ကျန်းစာကျော်ဂိတ်ကိုလုံညိုကြီးကိစ္စကြောင့်ဆိုပြီးမြန်မာဘက်ခြံကစစ်ဘက်တောင်ရှိသူတွေပိတ်လိုက်တာဒီနေ့ဆိုရင်စစ်နှစ်ရက်ရှိသွားပါပြီကျန်းစာကျော်ဂိတ်ကိုစပြီးပိတ်တဲ့အချိန်ကစပြီးဒီနေ့အထိတွားမှာဆိုရင်ကုန်တယ်တွေရဲ့ဆုံးရှုံးမှုတံမိုးဟာခံမှန်းနိုင်လောက်အောင်ပဲလေနော်ကာကာအစီအရေးငါးထောင်လောက်ကိုတစ်စီးကိုဟိုပါဆယ်ငါးသိန်းသိန်းနဲ့ဆယ်အနည်းဆုံးဆုံးရှုံးမ ကျွန်တော်တို့ရဲ့အထွတ်အမြတ်တွေပါနေစာကုံတော်ကြီးမှာတေးဥပက္ခလုံးကျော်ရေးအကြောင်းပြပြီးကုံကားတစ်ခုချင်းစစ်ဆေးရာတွေတင်းတင်းကြပ်ကြပ်လုံနေတာကပြဿနာဖြစ်ရတဲ့အကြောင်းရင်းတွေလို့ကုံတော်တွေကမြင်ပါတယ်စီဝါရေးနဲ့ကုတန်ရောင်းဝယ်ပြောင်းစုဝင်ကြီးနဲ့မြန်မာနိုင်ငံဖိအပ်တခွားမွေးစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအပြင်ဒီရပိုင်းတွင်တွေ့ဆုံခဲ့ပြီးတရားငါးမိုင်ကျ ေးစပြုထုတ်လုပ်တင်ဖို့ရောင်းချသူများအသင်းဥက္ကဋ္ဌဦးနိုင်ဝင်းကပြောပါရစေ
။တွက်လို့မနိုင်တော့ဘူးညစုံညုံမများလား။ခံမှန်းကြီးကိုပြောရမှာမနေဘူးဂရေနဲ့ကြီးစုံညုံမှာပဲလေ။အဲကျွန်တော်နှစ်ပေါင်း20ကြီးဖင်းသေးရောက်လာတခါမှမကြုံဘူးဒီကောင်ပဲကြုံလာ။ဟိုတော့ပြည့်စုံပြောနေတာတော့တောင်သူတွေပေါ့လေကိုယ်တက်ဆိုင်အပွဲတွေကိုဖုံးဆက်ပြီးမှလေဟိုတက်တဲ့မှာတက်ပြီးရောသွားဖို့ကောင်းတယ်ဟိုအတိဘလို့အတိမျိုးတက်တဲ့နေဆိုတာလေဒါပေမဲ့ဆိုးသေးပြီးမှသွားတာကောင်းတယ်ဟိုရမှာပယ်စည်းများပြီးနေနံမှာလဲစိုးရင်နေလေအားကြောင့်ကိုယ်တက်ဆိုင်အပွဲတွေဖုံးဆက်ပြီးမှအဘောတက်တဲ့နယ်လို့ဒါလေးတော့ကြံပြုတ်ချင်ပါလားခင်ဗျာ
တရားငါးမိုင်ညဇက်ကုံသွေးရေးကိတ်ပိတ်ထားလို့ကုံကားအများအပြားပိတ်ဆို့မှုတွေရှိနေတယ်လို့တီးနိုင်ရောင်းဝယ်တွေလည်းဆိုင်းငံ့နေရမို့မုံရွာခရိုင်ဘူးတက်လင်တက်မှာဆိုရင်တောင်သူတွေကသူတို့တင်ပို့မဲ့ဖျဲနဲ့သခွားကိုအခမဲ့ပေးဝေလိုက်ရတဲ့အထိဖြစ်ခဲ့ပါတယ်မြမကုံသွေးရေးဘက်ကတော့ကျင်းစန်းကျော့ဂိတ်ကိုတရားဝင်ကုံသွေးရေးစကန်တစ်ခုဖြစ်လာဖို့အပြင်တရုတ်မြမကုံသွေးရေးမှာကုံသွေးရေးမကြီးမျှတာတွေကိုလည်းဖြည့်လျှော့ပေးနိုင်ဖို့မျှော်လင့်နေကြပါတယ်
ခုစောထက်တင်ပေးပို့ထားတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတင်ပြကြေကျုပ်ကိုမဆူမြတ်မောင်ကကြီးညာပေးပါလိမ့်မယ်ရှင
်။အမေရိကန်မှာဆိုးရွားလုပ်ငန်းတော်တော်များများရပ်ဆိုင်ထားတာဒီကနေ့တင်းတင်းလာနေမှာ18ရက်ရှိပါပြီ။ရပ်ထားတဲ့လုပ်ငန်းတွေပြန်လည်လည်ပတ်နိုင်အောင်ယာယီအသုံးစရဥပဒေကြမ်းတွေကိုမဲခွဲအတည်ပြုနိုင်ဖို့အတွက်အောက်လွှတ်တော်ဒီမိုကရက်အမတ်တွေပြင်ဆင်နေပါတယ်။နိုင်ငံတွေကိုတရားမဝင်နိုင်ငံပြောင်းလာသူတွေဝင်မလာနိုင်အောင်လို့မက္ဆီကိုနဲ့နယ်စပ်တခြားဒတိုင်းကဘို့အသုံးစရဒေါ်လာ5ဘီလျံမပေးရင်ယာယီအသုံးစရကိုလက်မှတ်ထိုးအတည်ပြုမှာမဟုတ်ဘူးလို့သမ္မတထရမ့်ကတော့ပြောပါတယ်။သူတောင်းနေတဲ့ဒတိုင်းကစီလွှတ်တော်ကအတည်မပြုရင်ဒတိုင်းစောင့်နိုင်ဖို့အတွက်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာဖို့အထိစဉ်းစားနေတယ်လို့လည်းသမ္မတကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။ဆီးရီးယားမှာ IS စစ်သွေးကြွတဲ့အပေါ်အမေရိကန်တပ်တွေနဲ့အတူတိုက်နေတဲ့ကတ်လူမျိုးတပ်တွေကိုတူရကီတပ်တွေဘက်ကမတိုက်ပါဘူးဆိုတဲ့အာမခံချက်ရအောင်ကြိုးစားတဲ့အနေနဲ့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ဟာတူရကီမှာသွားရောက်ဆွေးနွေးနေပါတယ်။ဆီးရီးယားကနေအမေရိကန်တပ်တွေပြန်ရောက်သိမ်းမဲ့ကိစ္စမှာအမေရိကန်တပ်တွေနဲ့ပူးပေါင်းတိုက်နေတဲ့ YPG ကတပ်ဖွဲ့တွေဘေးရန်တွေကင်းရီးကမဖြစ်မနေလိုအပ်တဲ့အခြေအနေတစ်ခုဖြစ်တယ်လို့ Mr. Bolton ကတူရကီကိုမသွားခင်တင်းငွေနေကပဲပြောကြားခဲ့ပါတယ်။သွင်းကုန်ကအပြန်အလှန်ကောက်ခံရေးကိစ္စတင်းမာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားပြည်တယ်မှုရအောင်လို့နှစ်နိုင်ငံကကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်တွေဘေကျင်းမြို့တော်မှာဒီကနေ့စတင်ဆွေးနွေးနေကြပါတယ်။နှစ်ရက်ကြာဆွေးနွေးပွဲကနေပြီးတော့ရလဒ်ကောင်းတွေထွက်လာမယ်လို့နှစ်ဖက်လုံးကအကောင်းမြင်ပြောကြားခဲ့ကြပါတယ်။ကမ္ဘောနိုင်ငံမှာတင်းနာနေအစောပိုင်းကအာနာသိမ့်ဖို့ကြိုးပမ်းတဲ့စစ်တပ်အရာရှိတွေကတယောက်ကလွဲပြီးတော့ဂျန်တဲ့သူအားလုံးကိုဖမ်းဆီးလိုက်တယ်လို့ကမ္ဘောအစိုးရပြောခွင့်ရသူကပြောကြားလိုက်ပါတယ်ရှင်။
စနေနေ့ဆက်ကမဆုမြတ်မွန်ကကြီးနာပေးကြတာပါ။ဒီနေ့တွေအတွက်စီစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်တန်ကတော့နာရှန်ကာလီဖြစ်ပါတယ်။ကျမအီတန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်ဒီကိုတော့ည9:00နာရီလိုင်းတိုမီတာ21.52ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။နားဆင်တဲ့သောတာရှင်အပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆောင်ပါအောင်ပဲရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.